ဝဒေတာငြိမ်းချမ်းရေး230ပြည့်ခန္ဓာမှာဝပြည်နယ်သွေးစည်ညီညွတ်ရေးပါတီ UWSA အနေနဲ့ဝဒေတာဟာပြည်ထောင်စုကနေခွဲမထွက်ဘူးလို့ဂရိပြုလိုက်သလိုတစ်ဖက်မှာတော့ဝကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဆင့်အထိတတ်မှတ်ပေးဖို့တရားဝင်တောင်းဆိုခဲ့ပါတယ်ဒီလိုကိုပိုင်အုပ်ချုပ်ခွင့်မရမချင်းအထိအခုလက်ရှိအနေအထားအတိုင်းလက်နက်ဆွဲကင်ထားမှာဖြစ်တယ်လို့လည်းဝခေါင်းဆောင်ကပြောသွားပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအခမ်းအနားကိုပြုပို့တဲ့သဝင်လွှာမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရေးကိုတိုက်တွန်းထားပါတယ် VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောပန်ဆန်းမျိုးကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ဒင်းကြီးတိဆောင်မှု230ပြည့်အခမ်းအနားကိုပန်ဆန်းမျိုးမှာကျင်းပခဲ့ပြီးဒီပွဲတော်ရဲ့အဖွင့်မိန်ကောမှာဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တတ်မှတ်ပေးဖို့ကို UWSP ရဲ့ဥက္ကဋ္ဌနဲ့ UWSA ရဲ့စစ်သေးနာပြည်ချုပ်ဖြစ်တဲ့ဦးပေါ်ယူချန်းကသူ့ရဲ့မိန်ကောမှာထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်ဘာသာစကားအခက်ခဲကြောင့်သူ့ရဲ့မိန့်ခွန်းကိုအခမ်းအနားမှုကနေအခုလိုပြန်လည်ဖတ်ကြားခဲ့ပါတယ်အတန်ပိုင်းကြည်လင်မှုမရှိတာကိုတောင်းပန်အပ်ပါတယ်မိန့်ခွန်းမှာပါဝင်လာကတော့ဝါပြည်နယ်ဒီပြည်တော်စုမြန်မာနိုင်ငံမှာခွဲထွက်လို့မရတဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးခွဲမထွက်ရေးလွတ်လပ်ရေးမတောင်းဆိုရေးတို့ကိုလေးလေးနက်နက်ဂရိသစ္စာပြုခဲ့သည်ကျွန်ုပ်တို့ဤလူလားချက်မှာတိုင်းရင်းသားဇာတိမှန်နဲ့ဒန်းတူရေးတိုင်းရင်းသားကိုယ်ပိုင်အုပ်ချုပ်ရေးဖြစ်သည်ပြည်တော်စုအစိုးရကဝါတိုင်းရင်းသားများအားကိုယ်ပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဝါပြည်နယ်အဖြစ်သတ်မှတ်ပေးရန်တောင်းဆိုပြီးဤရည်မှန်းချက်ပန်းတိုင်ရောက်အောင်ကျွန်ုပ်တို့မှရာသက်ပံကြိုးစားအားထုတ်သွားမည်ဖြစ်ပြီးအထက်ပါနိုင်ငံရေးတောင်းဆိုမှုအကောင်အထည်မပေါ်ခင်ကာလမှာကျွန်ုပ်တို့ဒီလက်တက်ဖက်မှငြိမ်းချမ်းရေးဒီမိုကရေစီရေးအလံကိုလွှင့်ထူပြီးအခြားလက်တက်ဖက်တွင်လက်နက်ဖြင့်မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှင့်ထူကလက်ရှိအနေအထားအခြေအနေကိုဆက်လက်ဆောင်ထင်းသွားကြမည်လို့ဖော်ပြပါတယ်။ဦးပေါ်ယူချမ်းရဲ့မိန့်ခွန်းမှာဝါပြည်နယ်တိုးတက်ဖွံ့ဖြိုးဖို့ရုန်းကန်ကြိုးပမ်းခဲ့ရတဲ့အခြေအနေပြည်ရင်းငင်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကင်6ဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အခြေအနေနဲ့မူရစီဝါကင်းစင်အောင်ဆောင်ရွက်ခဲ့တဲ့အခြေအနေတွေကိုထည့်သွင်းပြောကြားခဲ့တယ်လို့ငင်းချမ်းရေးကိုကောက်ွယ်ထင်းထင်းရေးဟာလဲဝတ်ပြည်နယ်အစိုးရရဲ့အခြေခံမူဝါဒတရားဖြစ်ကြောင်းထည့်သွင်းပြောဆိုပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဝါအထူးဒေတာနဲ့ငင်းချမ်းရေးတည်ဆောက်မှု230ပြည့်အခမ်းအနားလို့အမည်ချက်ပြီးတဝန်လွှာပေးပို့ခဲ့ပါတယ်ဒီတူဝင်လွာကိုအခမ်းအနားကိုစိုးရကိုစလဲခေါင်းဆောင်အဖြစ်တက်ရောက်လာတဲ့အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကြည်တော်စုဝင်ကြီးဦးသိန်းစွေကခတ်ကြားပါတယ
်ရေရှိတီကတော့ရင်းရဲရေးကိုရရှိရတဲ့ကဘူးဒီမိုကရေစီရေးလူ့ခွင့်ရေးဓာတ်မှုရေးနဲ့ကိုင်းနာအခွင့်အရေးများအပြည့်အဝရရှိခြင်းဖြင့်ပြည်တော်လူကြီးဒီဆောက်ရံအထူးပင်အရေးကြီးတာပါသည်
နိုင်ငံတော်အတိုင်ပင်ခံရဲ့မိန့်ခွန်းမှာ NCA ဟာအနှစ်သာရပြေဝတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်ဖြတ်သန်းရမယ့်တကားတစ်ခုဖြစ်ပြီးလမ်းဆုံးပန်းတိုင်မဟုတ်ကြောင်း NCA မှာပါဝင်လက်မှတ်ရေးထိုးပြီးတဲ့နောက်မှာလည်း NCA မှာမပါဝင်တဲ့ကိစ္စရပ်တွေကိုအစိုးရနဲ့ညှိနှိုင်းသဘောတူညီချက်ရယူနိုင်တယ်ဆိုတာကိုအလေးနဲ့ထားအတိပေးလို့ကြောင်းဖော်ပြထားပါတယ်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေမှာပါဝင်တဲ့ပါဝင်ထိုက်တဲ့တိုင်းရင်းသားတွေပါဝင်ရေးကိုစိတ်ရင်းမှန်နဲ့ဆောင်ရွက်နေကြောင်းနဲ့ထရိုင်းငြိမ်းချမ်းရေးရရှိရေးအဆင့်ကိုဆက်လက်တလန်းဖို့ကိုလည်းတိုက်တွန်းထားပါတဲ့ဒီကနေ့ကျင်းပတဲ့အခမ်းအနားမှာ UWSA တိုင်းရင်းတပ်ဖွဲ့တွေကဝါပြည်နယ်အစိုးရအဖွဲ့ကိုခြေတက်အလေးပြုခဲ့တယ်လို့တိုင်းရင်းသားလူမျိုးနွယ်စုအသီးသီးလည်းတက်ရောက်ပြီးရိုးရအကတွေနဲ့ပါဝင်ဆင်နွှဲခဲ့ကြပါတယ်ဝါပြည်သွေးစည်ညီညွတ်ရေးပါတီ UWSP UWSA ဟာ1989ခုနှစ်ဧပြီလ18ရက်နေ့မှာဗမာပြည်ကွန်မြူနတီပါတီကခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့တာဖြစ်ပါတယ်